မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံရှိမှာတော့မလေးရှားဘာသာရေးအဖွဲ့နဲ့လူမှုအဖွဲ့အသင်းတွေပေါင်းပူးပေါင်းထားတဲ့ရာဂနန်းရှိတဲ့လူတွေစံတာပြခဲ့ကြပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်တဲ့မွတ်စလင်တွေကိုတပ်ဖြတ်နေတာတွေရပ်ဖို့တောင်းဆိုစံတာပြခဲ့ကြတာဖြစ်တဲ့အကြောင်းအပြည့်အစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့မွတ်စလင်တွေတပ်ဖြတ်ခံရတယ်ဆိုပြီးမလေးရှားနိုင်ငံကဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းတွေကမလေးရှားနိုင်ငံမြန်မာတန်ရုံးရှိမှာစက်တင်ဘာလ10ရက်နေ့မှာဆန္ဒပြခဲ့ကြောင်းမြန်မာနိုင်ငံသားများကာကွယ်စောက်ရှောက်ရေးအဖွဲ့ကွာလာလမ်ပူရဲ့ဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပါတယ်
။ဒီနေ့ဆိုရှင်တို့ဒီမလေးရှားအထက်မှရှိတဲ့ဘာသာရေးပါတီတွေကနေပြောကျွန်တော်တို့ဒီညနေပိုင်းပေါ့၃လကြီးလောက်မှာမြန်မာတန်ရုံးဘက်မှာဆန္ဒပြတာရှိ၃ရက်နေ့ပြသွားတော့အားများတယ်ဒီနေ့တော့ကျွန်တော်ဒီအလားတူရှိမှလို့မထင်ဘူး။အလားတူရက်ကပဲအပန်းနာကြည့်တာလည်းရှိတယ်
။စန္ဒပြနေချိန်မှာမလေးရှားနိုင်ငံမြန်မာတယုံထဲမှာရှိနေတဲ့လူမှုရေးလှုပ်ရှားသူကိုတီးယမောင်မောင်ကတော့စန္ဒပြသူတွေရဲ့တောင်းဆိုမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ဘာသာရေးအဖွဲ့ကြီးကလူတွေလည်းပါတယ်ပေါ့နော်။ဘာသာရေးဆိုတာဒီမလေးရှားနိုင်ငံသားဘာသာရေးအဖွဲ့ကြီးနဲ့တတော်ကဒီတချို့လည်းပါတယ်ပေါ့။ဟိုစန္ဒပြတယ်ဆိုသူတို့ဒီမှာဖြစ်နေတဲ့ဟိုရိုဟင်ဂျာနဲ့ပတ်သက်တဲ့အားတွေပေါ့နော်အဲ့ဒါတွေကိုလူမျိုးစုံတက်ပြတဲ့အားတွေရပ်ပြီးဖို့ပေါ့နော်ဒါတွေပဲသူတို့អော်ပြီးတော့ဟိုဖြစ်သွားတာပါဟိုဆန္ဒပြသွားတာပါအဲ့မဲ့သူတို့စာတော့ပြီးသွားတယ်ဗျကျွန်တော်တို့
လောလောဆယ်မှာတော့ဒီနေ့မလေးရှားနိုင်ငံမြန်မာတယုံထဲကိုလာပြီးမိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်လာလုပ်တဲ့သူတွေလည်းစိုးရိမ်မှုတွေရှိနေပေမဲ့မြန်မာတယုံဘက်ကတော့ကာကွယ်မှုတွေလုပ်ပေးထားတယ်လို့ပြောပါတယ
်ဟိုတာဝန်ရှိတဲ့လူတွေတော့စာလက်ခံယူလိုက်တယ်ပေါ့ဒါနဲ့တယုံအနေနဲ့ကျောင်းရဲ့ဟိုအရာလုတ်ပြီးတယ်အဲ့ဒီရှိနေတဲ့လူတွေစီရင်လာလျှောက်တဲ့လူတွေပတ်စပို့သက်တမ်းလာတိုးတဲ့လူတွေကိုဟိုအပြစ်မှာလုံခြုံရေးစိတ်မချရတဲ့အချိန်ကြီးကျောင်းထဲကနေပြေးမထွက်ဘူးပေါ့နော်လုံခြုံရေးစိတ်ချပြီဆိုတော့မှအဲ့လူတွေကိုပြန်လုံးပြီးတယ်ဆိုတော့ဒီနေ့ကျောင်းထဲမှာလည်းလူတွေတော်တော်များများရှိနေတယ်ပေါ့နော်ရှိနေတဲ့လူတွေအတွက်လည်းသူတို့ရဲ့လုံခြုံရေးအတွက်ကိုတန်ရုံအနေနဲ့ကာကွယ်ပေးထားတယ်ပေါ့
မလေးရှားနိုင်ငံရဲ့သတင်းတွေမှာတော့မြန်မာနိုင်ငံထဲမှာတပ်ဖြတ်မှုတွေကိုရပ်တန့်ပေးဖို့ဆန္ဒပြတောင်းဆိုနေတဲ့အကြောင်းရေးသားနေတယ်လို့ကွာလာလမ်ပူမြို့ကအထူးကြုံနေနေရဲတွေကတော့ဆန္ဒပြမှုတွေကြီးကြီးမားမားဖြစ်လာမှာကိုမလိုလားတဲ့အကြောင်းဒီလိုဖြစ်နေတဲ့အတွက်ထိန်းချုပ်ရခက်တယ်ဆိုပြီးမလေးရှားသတင်းတွေမှာရေးသားဖော်ပြနေပါတယ်။ပြီးခဲ့တဲ့တစ်ပတ်ကျော်ကလည်းအခုလိုမျိုးဆန္ဒပြမှုတွေဖြစ်ခဲ့ပြီးလူ40ကျော်ကိုမလေးရှားရဲတွေကထိန်းသိမ်းခဲ့ပါတယ်။ကုလသမဂ္ဂရဲ့သတင်းအရမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေ�ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသူ 36,400 လောက်ရှိနေပြီဖြစ်ကြောင်းပြောဆိုထားပါတယ်။ဒီအတွက်နိုင်ငံတကာမှာတော့မြန်မာအစိုးရကိုဝေဖန်မှုတွေမြင့်တက်လာနေပြီးမလေးရှား၊အင်ဒိုနီးရှား၊ရုရှားစတဲ့နိုင်ငံတွေမှာတော့ဆန္ဒပြမှုတွေရှိနေတာပါ။မလေးရှားနိုင်ငံမှာတော့မြန်မာလူသမားတရားဝင်ကတရားမဝင်ပါစုစုပေါင်း 9,000 လောက်ရှိနေပြီးအလုလုကင်နေကြတာဖြစ်ပါတယ်ရှင်။